ီကဘာမှာရာသီဥတုပြောင်းလဲတာနဲ့တိုင်လျောညီထွေရှိအောင်ကဘာသူကဘာသားတွေရေအလုံးလောက်ရအောင်ဇီဝမျိုးစုံမျိုးကွဲတွေအကာအကွယ်ရအောင်ပြင်ဘေးရဆေးပင်တွေရှိလို့ကျပ်ပါရေးအတွက်တောင်းအကုန်နိုင်တာမို့တော်ရိုင်းတွေကမတန်အေးပါရာကို Nature Ecology and Evolution သဘာဝကေရဗေဒနဲ့စင်ကဲပြောင်းလဲခြင်းစာဆောင်ကဖော်ပြပါတယ်။ကမ္ဘာတော်ရိုင်းတွေဟာဆယ်နှစ်ကျော်ကာလလေးအတွင်းခုနှစ်ရာခိုင်နှုန်းဆုံးရှုံးသွားပြီးတိတက်ပုံဆုံးရှုံးမယ်လို့လည်းပညာရှင်တွေကသတိပေးပါတယ်။အာဖရိကမှာ 10.1 ရာခိုင်နှုန်း၊ရှစ်တောင်အာရှမှာ 13.9 ရာခိုင်နှုန်းနဲ့ Australia မှာ 22 ရာခိုင်နှုန်းနီးနီးဆုံးရှုံးသွားတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတော့ 1990 ပြည့်နှစ်ကစလို့တိတော့ 20 ရာခိုင်နှုန်းပြုံးနီးသွားရပြီလို့ Britain Chiefside EIA Environmental Investigation Agency ပဝင်းကျင်ရေးရာစုံစမ်းရေးအဖွဲ့ကမကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။မြမတိတော်တွေဟာကမ္ဘာရေးပါဆုံးဇီဝမျိုးစုံမျိုးွဲတွေရှိတဲ့နေရာတစ်ခုဖြစ်ပြီးကမ္ဘာမှာမျိုးပြောက်မှဆိုးကျောက်ရတဲ့မျိုးစိတ်200ကျော်ရှိနေတဲ့တောတွေလို့ဆိုပါတယ်။မြမတော်ရင်တွေဟာဘူတန်ပြည်ရှိကဆိုမြမတိတော်တင်းသင်းရေးစနစ်ကောင်းမွန်လွန်းလို့အင်းနီးချင်းနိုင်ငံတွေကတော့လာရောက်လေ့လာရုံဒီမကတိတော်ပညာပါစီးပူပူပါတယ်။ကမ္ဘာဘင်္ဂလားဇကိုင်းတိုင်းမှာအမြင်တစ်တော့ဟာကမ္ဘာမှာနောက်ဆုံးကျန်တဲ့တောရိုင်းတွေထဲမှာပါတယ်လို့1990ပြည့်လွန်နှစ်လယ်ပိုင်းကပြောထားပူပြီးငခုအနေထားတိုင်းအရာမရွေးမဲ့ပဂတိတော့ဖြစ်ထိမ့်သိမ့်ထားဖို့အကြံပေးပါတယ်။ဒါပေမဲ့ပြပဝင်ဝင်လို့တဲ့ဆိုတဲ့အကြောင်းပြချက်နဲ့တစ်လုံးမှ6ပေ6လက်မှရှိမှတက္ကသိုလ်ရှိတော်ကိုမဆလာလက်ထက်မှာဥနေဝင်အမိန့်နဲ့5ပေ6လက်မှရှိရင်ခုတ်လို့ရတဲ့အမိန့်ထုတ်လိုက်တဲ့အခါအဲ့ဒီတော့ကတတော်မင်းကြီးချုပ်ဥမောင်ကလေးဟာတတော်စင်းကြီးကိုမပေါက်ဖြက်ချင်လို့အလုတ်ကနှုတ်တက်သွားတယ်လို့တတော်ပညာရှင်တွေကပြောလို့ရှိပါတယ်။မဆာကလက်ထက်တုန်းကတစ်လုံးပတ်တာရှော့ချပြီးမဲ့ရှစ်လီလုံးအရင်တော်ဘုံကြီးနောက်ပိုင်းနောက်တော်တွေမပြုံးတော့ကလည်းအမှန်မဲဖြစ်ပါတယ်။ဒိုးရိုင်းတွေတစတစပြုံးလာတဲ့နောက်ဆက်တွဲအနေနဲ့ချက်ချင်းမဟုတ်ပြင်းမဲ့နှစ်တွေကြာလာတဲ့အခါသဘာဝထက်လွန်ပြီးနှစ်စဉ်ရေပိုကြီးလာတာတွေအရင်ကရေမကြီးဘူးတဲ့နေရာတွေမှာရေကြီးလာတာတွေလည်းကြုံတွေ့နေရပါပြီ။ရေကြီးရေရှမ်းရတာဟာတောရိုင်းမြေတွေကအရေးပါတဲ့ top soil အပေါ်ရန်မြေလွှာပြုံးသွားရတဲ့အကြောင်းကြောင့်လည်းဖြစ်ရတာပါ။ဒီသဘောဘာဝကို Worldview International Foundation ကတတော်ပညာရှင်ဦးဝင်းမောင်ကရှင်းပြပါတယ်
။ကြောင်ပေါ်တော့ဒီရဲ့အောက်မှာ top soil ခူးမစလီယာဆိုတဲ့မြေဆွေးလွှာတူကြီးရှိပါတယ်။တချို့နေရာတွေဆိုရင်အနည်းဆုံးတပေခွဲ၂ပေ၃ပေလောက်အထိကိုထူတဲ့နေရာတွေတွေ့ဘူးပါလေဗျ။သူ့ရဲ့ရာသီချိန်ရရွာချလိုက်တဲ့မိုးရေရဲ့ over 80% 90% လောက်အထိကိုတစ်နှစ်လုံးရွာလိုက်တဲ့မိုးရေရဲ့အဲ့ဒီပမာဏလောက်အထိကိုခူးမစလီယာထဲမှာသူကစုပ်ထားလိုက်ပါလေ။ရွာချလိုက်တဲ့မိုးရေတွေကိုစုပ်ထားပြီးတော့မှຫນွေကြတော့မှသူကတစိမ့်စိမ့်နဲ့အဲ့ဒီတည်းကနေပြီးတော့တိတ်ဆန်းရေဖြစ်နေသူကပြန်ထုတ်ပေးတာဗျ။ခြေရခိုင်နှုန်းပဲသူက run off ဖြစ်ပြီးချောင်းလေးကိုရောက်သွားတယ်။ချောင်းလေးတွေကလည်းတဘာဝကသူကလည်းသူဖန်တီးပေးထားပြီးသားချောင်းအငယ်လေးတွေအငယ်လေးတွေကနေအလတ်အလတ်ကနေအကြီးနောက်ဆုံးမြင့်တဲ့အထိဆင့်ဆင့်သူကသူစီမံထားပြီးသား။ရေကလည်း 10% 15% ပဲရောက်လာတဲ့အတွက်ဒီချောင်းလေးတွေကလည်းသူလက်ခံနိုင်တယ်ထိမ့်သိမ့်နိုင်တယ်
။တောင်မော်ဒေါ်ရီတောရိုက်နေပြုံးနေနောက်ဆက်တွဲဖြစ်မိုးရီမာရေကြီးနှွေမာရေရှားရတဲ့တန်လေးကြုံနေရပါပြီ။
တော့ဆိုင်တွေကနေအောင်နဲ့တရိုက်ထိပ်ပြီးတော့မှမြေကြီးတွေကပွားထလာတယ်တွေ့မှာနောက်မိုးလဲရွာချလိုက်ရော top sign ဖြစ်တဲ့ခူးမစလီယာကြီးကအကုန်လုံးတိုက်စားပြီးတော့ချောင်းနေတဲ့ဝင်ရောက်သွားတော့ချောင်းနေတဲ့မှာလဲသွားပြီးတော့ကောတယ်ချောင်းရဲ့ညံပြင်းကြီးညစ်တက်လာတယ်အပေါ်မှာကလဲခူးမစလီယာကြီးဆုံးရှုံးသွားတော့နောက်နှစ်ဒီနှစ်နှစ်သုံးနှစ်လောက်ကြာတဲ့အခါမှာရွာချလိုက်တဲ့မိုးရေရဲ့30ရာခိုင်နှုန်းလောက်ပဲထိန်းထားနိုင်တော့တယ်90ရာခိုင်နှုန်းလောက်ကချောင်းလေးကို run off ဖြစ်ပြီးရောက်သွားတယ်။ချောင်းငယ်လေးကနေစပြီးတော့မှမြေကြီးတွေအထိရေကြီးတာတွေရေရှမ်းတာတွေဖြစ်လာတယ်။ဒီကြားထဲမှာတိုက်စားသွားတဲ့ခူးမစလီယာတွေမြေဆွေးတွေအကုန်လုံးကနေထိုင်တဲ့အခါကျတော့မြေကျမ်းမြေတွေကလည်းမြင့်တက်လာတော့သူတို့လက်ခံနိုင်တဲ့ရေပမာဏကပိုနည်းလာတဲ့အတွက်ရေကြီးတာတွေရေရှမ်းတာတွေဖြစ်လာတယ်။မိုးရင်းမှာရေကြီးရေရှမ်းတာတွေဖြစ်ပြီးရင်အဲ့နေရာတွေကတည်ကြတယ်၊ຫນွေကြရင်ရင်ကမှာ
မြေောက်ရေကိုပဲအားထားရတဲ့အပူပိုင်းခရိုင်တွေမှာဂျုံရတာကို EcoTech စေလာမိမိသိင်းကဥဝင်းမျိုးသူပြောပြတာက
အပူပိုင်းခရိုင်ပေါ့နော်တကယ်ကိုပူလုံးအားကြီးလို့เนาะမြေအောက်ရေလည်းမရှိရေလည်းမရှိလုံးဝကိုမရှိနိုင်တဲ့ရွာတွေရှိနိုင်ပါတယ်ရှိလဲရှိနေတာဖြစ်ပါတယ်စင်းစရာအတိကျလာမတိတာလေ
တောက်ရေသုံးရေအတွက်မပူပြင်ရအောင်ရေဆောင်ပေးလို့သဘာဝဆက်တမျိုးလို့တင်စားတဲ့တောရိုင်းကြီးရော့သွားတာတောင်လက်ရှိတောရိုင်းကြီးဟာကမ္ဘာကြီးကိုပူနွေးစေတဲ့လူလုံကာဗွန်25ရာခိုင်နှုန်းလောက်ကိုစုပ်ယူတယ်လို့ Nature Ecology and Evolution ကဖော်ပြပါတယ်ရှင်